မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအကူအညီပေးရေးလုပ်ငန်းတွေပြန်လည်လှုပ်ခွင့်ပြုကြောင်းအစိုးရရဲ့ကြေညာချက်အပေါ် MSF နေစည်းမချဆရာဝန်များအဖွဲ့ကသတိနဲ့ကြိုဆိုလိုက်ပါတယ်။သာသနာအလံကုန်နိုင်ငံသားတွေကမချေမငံပြုလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့လူသားချင်းစာနာမှုအကူအညီပေးရေး NGO အဖွဲ့ကနိုင်ငံတကာဝန်ထမ်းတွေကိုဒေသခံတွေကတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလကစလို့လုပ်ငန်းတွေကိုရပ်ဆိုင်ထားခဲ့ရတာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ရခိုင်ပြည်နယ်အတွင်း MSF အနေနဲ့သူတို့ရဲ့ကြမ်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ရေးအတွက်မြန်မာအစိုးရနဲ့ရောရခိုင်ပြည်နယ်အစိုးရနဲ့ပါတောက်လျှောက်ဆွေးနွေးညီနိုင်မှုတွေလုပ်ဆောင်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာကြမ်းမာရေးဆောင်ရှောက်မှုလိုအပ်နေတဲ့သူတွေအများပြားရှိနေတာကြောင့်အခုလိုအစိုးရကပြန်လည်ခွင့်ပြုလိုက်တဲ့အပေါ်သတိနဲ့ကြိုးဆိုကြောင်းသူတို့အနေနဲ့လုပ်ငန်းကိုအမြန်ဆုံးပြန်လည်လည်ပတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်း MSF အဖွဲ့ရဲ့ညွှန်ကြားမှုတူဖြစ်တဲ့မာဆဲလန်ကန်ဘက်ကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေဇူလိုင်လ25ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ MSF အဖွဲ့ဟာရခိုင်ပြည်နယ်ကို1994ခုနှစ်ခရီးကရောက်ရှိနေတာဖြစ်ပြီးဖေဖော်ဝါရီလမှာပြည်ပညင်းမခံရခင်အထိအစိုးရမှုတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ရခိုင်ပြည်နယ်အတွင်းမှာကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေအကြီးမားဆုံးလှုပ်ဆောင်ပေးနေတဲ့အစိုးရမှုတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။